ဒေဇီမချသတင်းတော်များအဖွဲ့ရဲ့2018ခုနှစ်အတွက်ကမ္ဘာမီဒီယာလွတ်လပ်ခွင့်အညွှန်းကိမ်းမှာမြန်မာကိုအဆင့်139မှာသတ်မှတ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းကိမ်းဟာ131ရှိခဲ့တာမို့အဆင့်6ဆင့်ကျဆင်းသွားတယ်ဆိုတဲ့သဘောပါ။ပုံမှန်အားဖြင့်ကြည့်ရင်တိုင်းပြည်ကိုဒီမိုကရေစီနိုင်ငံအဖြစ်အသွင်ကူးပြောင်းတည်ထောင်မယ်လို့ပြောဆိုထားတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့လက်ထက်မှာတစ်နှစ်အတွင်းခုလိုမီဒီယာလွတ်လပ်ခွင့်ကျဆင်းသွားတာဟာအံ့ဩဖို့ကောင်းနေပါတယ်။ဒါပေမဲ့ဒီပြဿနာမှာနောက်ွယ်ကအကျိုးကြောင့်အများကြီးရှိနေပါတယ်မြန်မာမီဒီယာလွတ်လပ်ခွင့်ဘာကြောင့်ကျဆင်းသွားရသလဲနောက်လာမယ့်အချိန်တွေမှာရောမီဒီယာလွတ်လပ်ခွင့်ဒီထက်တိုးတက်လာနိုင်ဦးမလားဆိုတာကုတပတ်လေ့လာတင်ပြသွားပါမယ်
RSF ရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းကိန်းကိုပြန်ကြည့်ရင်2015ခုနှစ်သမ္မတဦးသိန်းစိအစိုးရလက်ထက်ကအဆင့်143ရှိရာကနေ NLD အစိုးရလက်ထက်2016ခုနှစ်မှာအဆင့်131ဖြစ်လာပါတယ်။တစ်နှစ်အတွင်းအဆင့်12ဆင့်လောက်တက်လာတာမို့မီဒီယာလွတ်လပ်ခွင့်အတွက်အတော်လေးအားတက်စရာပါ။ဒါပေမဲ့2018ခုနှစ်အတွက်အညွှန်းကိမ်းမှာတော့အဆင့်139အထိပြန်ကျသွားတာမို့သတင်းမီဒီယာလွတ်လပ်ခွင့်အတွက်စိုးရိမ်စရာအခြေအနေပြန်ဖြစ်လာတယ်လို့အခြားသောဒီမိုကရေစီရေးနဲ့တိုင်းပြည်တည်ဆောက်ရေးအတွက်လည်းစိုးရိမ်စရာပါ။ဒါပေမဲ့အာဆီယံအပါအဝင်အိမ်နီးချင်းတရုတ်အိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်လိုက်ရင်တော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံကသာအဆင့်124နဲ့133ရှိပြီးမြန်မာထက်မီဒီယာလွတ်လပ်ခွင့်ပိုရနေတာတွေ့ရပါတယ်။ကျန်နိုင်ငံတွေအားလုံးဟာမြန်မာထက်မီဒီယာလွတ်လပ်ခွင့်နည်းပါးနေတာမို့ကျေနပ်မယ်ဆိုရင်လေကျေနပ်နိုင်လောက်သေးတယ်လို့ဆိုနိုင်ပါတယ်။မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကျဆင်းသွားရတာနဲ့ပတ်သက်ပြီး RSF ဘက်ကမှတ်ချက်ပေးတာကတော့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ပွားအဲ့ဒါကိုတက်မတော်နဲ့လုံခြုံရေးဘက်ကပြန်နှိမ်နင်းပြီးတဲ့နောက်မွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်တွေရဲ့ဆွဆွဲချက်မှာမြန်မာလုံခြုံရေးအဖွဲ့ဝင်တွေရဲ့လူ့အခွင့်အရေးချိုးဖောက်တဲ့ပြဿနာတွေအများကြီးရှိနေတဲ့ဆိုပေမဲ့မှုကင်းဖြစ်ပွားခဲ့တဲ့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုမီဒီယာတွေလွတ်လွတ်လပ်လပ်တွားရောက်သတင်းရယူခွင့်မရှိတဲ့ကိစ္စသတင်းမီဒီယာသမားတွေကိုတက်မတော်ဘက်ကအရေးယူမှုဆိုင်ရာကိစ္စအခုနောက်ဆုံးရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကိစ္စစရပြဿနာတွေကြောင်းလို့ဆိုပါရယ်ဒါအပြင်အခြားပြဿနာတွေလည်းရှိနေပါသေးတယ
် NLD အစိုးရလက်ထက်မီဒီယာလွတ်လပ်ခွင့်ညှော်မှန်းသလောက်မတိုးတက်ခဲ့တဲ့အဓိကပြဿနာကတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့လွတ်တော်နဲ့ပါတီအားလုံးကမီဒီယာတွေအပေါ်ယုံကြည်မှုသိမ့်မရှိတဲ့ကိစ္စကနေမြစ်ဖြားခံပါတယ်အထူးသဖြင့်ဒေါက်ဆန်းစုကြည်ကိုယ်တိုင်မြန်မာမီဒီယာတွေကိုအဆင့်တန်းတစုံတရာရှိတယ်လို့စိတ်ပြီးယူဆဖို့မပေါ်ပါဘူးမီဒီယာတွေကိုလက်ရှိခြေအနေထက်လွတ်လပ်ခွင့်ပိုပေးလိုက်ရင်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာနိုင်တယ်တမတော်နဲ့ဆက်ဆံရေးမှာအဖူးထစ်တွေဖြစ်လာနိုင်တယ်အထူးသဖြင့်အရင်သမ္မတဦးသိန်းစိအစိုးရလက်ထက်ကလို့အစိုးရကိုအကြီးကျယ်ဝေဖန်တာမျိုးတွေပေါ်ပေါက်လာနိုင်တယ်လို့ထင်မြင်နေရပုံရပါတယ်ဒါကြောင့်လဲရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ဆိုင်ရာအတီးပြီးပြီးသားဥပဒေဟောင်းကိုအသက်မသွင်းရုံမကပြင်ဆင်မှုဆိုတာကိုလည်းအချိန်ဆွဲထားတာတွေ့နိုင်ပါတယ်ဒီအတွက်လွတ်လပ်တဲ့ပုဂ္ဂလိကရေဒီယိုနဲ့ရုပ်သံလွှင့်မီဒီယာတွေတီထောင်ခွင့်မရသေးတာဒီကနေ့အချိန်ထိပါပဲအလားတူအရင်သမ္မတဦးသိန်းစိအစိုးရလက်ထက်ကတည်းကရေးဆွဲခဲ့တဲ့ Right to Information Law လို့ခေါ်တဲ့သတင်းသိပ္ပံခွင့်ဥပဒေလိုမျိုးဟာလည်းအစိုးရသက်တမ်းနှစ်နှစ်ကျော်လာပြီအထိလွတ်တော်တဲ့ရောက်မလာနိုင်သေးပါဘူးဒါကြောင့်လဲအစိုးရဝန်ကြီးဌာနတွေဟာသတင်းတွေကိုထုတ်ပြန်ရင်ထုတ်ပြန်မယ်မထုတ်ပြန်မယ်လည်းနေနိုင်တယ်မေးမြန်းလာတာတွေကိုလည်းဖြည့်ခြင်းဖြည့်မယ်မဖြည့်ခြင်းလည်းရတယ်သတင်းထင်ရှားထားလို့လဲဘာပြဿနာမှမရှိဆိုတဲ့အခြေအနေမျိုးရှိနေစေဖြစ်တာတွေ့နိုင်ပါတယ
်မီဒီယာလွတ်လပ်ခွင့်ကျဆင်းသွားတဲ့စီမှာနောက်ထပ်ပြဿနာရှိသူကတော့တက်မတော်ဘက်ကပါပုံမှန်အားဖြင့်သတင်းမီဒီယာတွေဟာတက်မတော်ဘက်ကသတင်းရယူနိုင်ခြင်းမရှိကြပါဘူးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ Facebook စာမျက်နှာမျိုးကနေထုတ်ပြန်ပေးသမျှကို3-3မတုံးရင်အခြားအတီးပြုမေးမြန်းစရာနေရာမရှိနိုင်ပါဘူးတက်မတော်ဟာလက်နက်ကင်တိုင်းရင်းသားအဖွဲ့ရေးစီတည်င်းသွားယူပြီးပြန်လာတဲ့မီဒီယာသမားတွေကိုဖမ်းဆီးရုံးတင်ခဲ့ဘူးသလိုတယောစာဖော်ပြတဲ့ဂျာနယ်အယ်ဒီတာချုပ်ကိုလည်းဖမ်းဆီးရုံးတင်တာမျိုးလုပ်ခဲ့ပူပါတယ်အခုနောက်ဆုံးရိုက်တာတည်င်းတော်နှစ်ယောက်ကိုဖမ်းဆီးရုံးတင်တာဟာလည်းတက်မတော်စစ်ဗိုလ်ချုပ်တယောက်ဦးဆောင်တဲ့ပြည်ထောင်ဝင်ကြီးဌာနကပါပဲဒီထက်ပိုဆိုတာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာတည်င်းသွားယူရေးကိစ္စပါနိုင်ငံတကာဝေဖန်ချက်များလွန်းလွန်း NLD အစိုးရဟာအဲ့ဒီဒေတာကိုသတင်းတောက်တွေဘလောက်ခွင့်ပြုလို့ဒီဖြစ်စေတက်မတော်နဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကသဘောမတူသမျှဘယ်နေရာကိုမှဆေလွတ်ခွင့်မရှိပါဘူးလက်ရှိပြည်ကြားရေးဝန်ကြီးဌာနကစီစဉ်နေတဲ့သတင်းရယူရေးခီးစဉ်အားလုံးဟာလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေရဲ့ခွင့်ပြုချက်အောက်မှာပဲတွာလာနေကြရတာမျိုးပါ media lulakwene pataye, not a pitana shini ragaro, a soya ye bureaucracy yan yajiba, ki sasa matomatiamuri, agri laisamuri, a tintet tasamuri, a ye chin memuri ne, dinanide, eri yandiaga, a yada miasuha, topian dinet, the din chaladrigo, topian peluze, mashijabau, media rigo, the din peluze, mashijabau.
တဲ့င်းအချက်လက်တွေထုတ်ပြန်သည့်ဖြစ်စေမထုတ်ပြန်သည့်ဖြစ်စေတရင်ဌာနတွေရဲ့မေးမြန်းတာကိုဖြေကြားသည့်ဖြစ်စေမဖြေကြားသည့်ဖြစ်စေဥပဒေကြောင့်အရာဝန်ထမ်းစီမီအရာဘာမှပြဿနာမရှိတာမို့တရင်အမှောင်ချပြီးနေမြေနေနိုင်နေကြတာဖြစ်ပါတယ်။အားလုံးကိုချုံကုန်သုံးသပ်ကြည့်လိုက်ရင်မီဒီယာလွတ်လပ်ခွင့်တိုးတက်လာဖို့အတွက်တာဝန်ရှိဆုံးဟာဒုံဆန်းစုကြည်, NLD ဆိုရနဲ့လွတ်တော်ရန်တရားတွေပိုကောင်းလာအောင်ထင်ကြောင်းပေးတာအရေးအသွေးပိုမြင့်လာအောင်ဝေဖန်မှုပေးတာအာဂရိလိုက်စားမှုတွေကိုတိုက်ဖြတ်ရမှာအထောက်အကူပြုစေတာလူ့ခွင့်ရေးကိုပိုပြီးထိမ့်သိမ့်မြင့်တဲ့အကာအကွယ်ပေးနိုင်တာဒီမိုကရေစီတိုင်းပြည်တည်ဆောက်ရေးအတွက်ပိုပြီးတဒတ်တာဖြစ်စေတာလို့ခံယူကျင့်သုံးတဲ့အခါကျမှမြမမီဒီယာလွတ်လပ်ခွင့်အကူတဲ့ပိုမြင့်တက်လာမှာဖြစ်ကြောင်းပါ။